မင်းကျင်တော့ဒီတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်ဆိုအတခုဆော့ဆော့တော့ပြောပါတယ်ဒီကချင်ပြည်နယ်ဘက်မှာဒီ KIA နဲ့ဖြစ်နေတယ်အထူးသဖြင့်ဒီမိုးမောက်မှာ KIA နဲ့တိုက်ပွဲတွေတော်တော်လေးပြင်းထန်နေတယ်ဆိုပြီးတော့မှဒေသခံတွေပြောတယ်ပေါ့လေဆိုတပ်ဖက်ကနေလည်းဝေဟင်ကနေပြီးတော့ဟိုတိုက်ခိုက်နေတာဒီလည်းလို့သူတို့ပြောတယ်နောက်ဆော့ဆော့ပြောခဲ့တယ်လို့ပဲပေါ့ဟိုလေတဲ့ရဟတ်ရင်တခုလည်းပြစ်ချခံရတယ်ဆိုတော့အဲ့ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တပ်ဖက်ကဘာပြောနိုင်လဲပေါ့နော်အဲ့ဒါပထမဆုံးမေးခွန်းမှာနောက်တစ်ခုကတော့ဟိုကရင်နဲ့ပါဟို KNU တပ်မဟာငါးနဲ့ဖြစ်နေတဲ့တိုက်ပွဲပါဆိုမနေ့တုန်းကဟို KNU ကသူတို့ဒီစစ်တပ်နဲ့ပေါ့နော်မလ28ရက်နေ့ကစပြီးတော့မှဟိုထိတွေ့တဲ့တိုက်ပွဲပေါင်း400လောက်ဖြစ်တယ်လို့ပြောပါတယ်အဲ့တော့သူတို့ဘက်ကပြောတာတော့တပ်ဖက်ကအရာရှိတွေအပါဝင်ပေါ့ဒီတပ်ဖွဲ့ဝင်200လောက်ကြာဆုံးတယ်ဆိုပြီးတော့ပြောတယ်အဲ့တော့နောက်ဒီတပ်မဟာငါးနေမြေထဲမှာနေတဲ့ပြည်သူတွေကလည်းဒီစစ်တပ်ကလေယာဉ်တွေနဲ့ပုံထပ်ပြီးတော့ကျဲမှာတော်တော်လေးစိုးရိမ်နေဆိုတော့အဲ့ဒီ KNU တပ်မဟာငါးနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေကိုလည်းသိကြပါတယ်ရှင်နောက်ဆုံးမေးချင်တာတော့ဒီဟိုပါပေါ့ဒေတာဟိုကာဝယ်ရေးဆိုပြီးတော့ဖွဲ့ထားတဲ့တပ်တွေနဲ့ဖြစ်တဲ့တိုက်ခိုက်မှုအခြေအနေပေါ့နော်အထူးသဖြင့်တော့ဒီချင်းပြည်နယ်တို့စကိုင်းတိုင်းမကွေးတိုင်းဘက်မှာပြည်သူကာဝယ်ရေးတပ်ဆိုပြီးတော့မှဒေတာကန်တွေကဖွဲ့ထားတယ်အဲ့ဒီတပ်ဖွဲ့တွေနဲ့ဒီစစ်တပ်အပြန်အလှန်ပစ်ခတ်မှုတွေရှိတယ်လို့လည်းသူတို့ကပြောတယ်ဆိုဟိုဘင်းတပ်ဘက်မှာဆိုရင်ဒီနှစ်ဖက်ညှိနှိုင်းရတဲ့အခြေအနေတွေရှိခဲ့ပါတယ်အဲ့တော့မနေ့ကလည်းဒီကဏီမျိုးနယ်မှာပေါ့နော်လုံခြုံရေးတပ်ဖွဲ့ဝင်ပါတဲ့ဆက်လီတိုက်ခိုက်ခံရလို့နှစ်ယောက်တန်ရရတယ်ဆိုပြီးတော့ဟိုတပ်ကတရင်ထုတ်တာတွေ့ပါတယ်ဆိုတော့မေးချင်တာကအဲ့လိုမျိုးဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့ဘက်မှာကိုဒေတာကိုကာကွယ်မယ်ဆိုပြီးတော့ဟိုဒေတာကန်တွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့တယ်တပ်တွေကိုလည်းသူတို့ရွာထဲဝင်လာမခံဘူးပေါ့လေဆိုတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့တပ်ဖက်ကသဘောထားသိကြပါတယ်
အဲ့တော့ဟိုပေါ့ KIA နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဟိုပြီးခဲ့အခုရှေ့ကမိကုံးဖြေတဲ့အခါမှာလည်းကျွန်တော်ထည့်ပြောသွားပါတယ်ဒါကျွန်တော်တို့ကကချင်ဘက်မှာကျွန်တော်တို့တပ်မတော်ရဲရင်ပြကြခဲ့တာရှိတယ်။ဒါအရာရှိသုံးဦးပေါ့နော်။တိုင်းပြည်တော်အသက်ပေးလူသွားခဲ့ရတာရှိပါတယ်။ဆိုတော့နောက်ဒီ KNU ဘက်မှာကတော့ကျွန်တော်တို့ကဒီကရင်ပြည်နယ်ဘက်မှာပေါ့ဗျာ။ကရင်ပြည်နယ်ဘက်မှာတော့ကျွန်တော်တို့ကဒီ KIA ဘဟုနဲ့ကျွန်တော်တို့တွေနဲ့ပုံမှန်ဆက်ဆံရေးရှိပါတယ်။ဒီထိတွေ့တိုက်ပွဲဖြစ်တယ်ဆိုတာကတပ်မဟာငါးတခုတည်းနဲ့ပဲကျွန်တော်တို့ကဖြစ်နေတာပါ။ဆိုတော့နောက်ပြီးတော့အခုဆက်ပြီးတော့မေးရတဲ့အထူးဒါနဲ့ပတ်သက်တဲ့အသေးစိတ်ကျွန်တော်တို့တပ်ဘက်ကဘယ်လိုသဘောထားရှိလဲဆိုတော့ကျွန်တော်မေးသွားပါတယ်ဆိုတော့ဒါနဲ့ပတ်သက်တဲ့ကျွန်တော်တို့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်တို့ကဒီဟို KIA တော့ KNU တော့ကျွန်တော်တို့ခွဲပြီးတော့မှကျွန်တော်ဒီနေရာမှာမပြောလို့ပါဘူးကျွန်တော်တို့တပ်မတော်ရဲ့သဘောကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရစပြီးတော့မှတက်လာတဲ့အချိန်တွေကကျွန်တော်တို့တွေနိုင်ငံတော်ဟာလှုပ်ဆောင်မဲ့ဥတီချက်တွေရောကျွန်တော်တို့ရှေ့ဆက်မဲ့လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့ဒီတနိုင်ငံလုံးဟာထောက်ရငင်းချိုင်းနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲအတွက်ကျွန်တော်တို့ NC စာချုပ်ပါလုပ်ငန်းစဉ်တွေအတိုင်းကျွန်တော်တို့တွေအောင်မြင်မြင်နဲ့ဆက်လက်ပြီးတော့မှအကောင့်ထဲပေါ်ဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီနာဆာကကောင်စီဖွဲ့စည်းပြီးတော့တိတ်မကြခင်မှာပဲကျွန်တော်တို့တွေဒီအမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုဘောကော်မတီလုပ်ငန်းကော်မတီနဲ့ကျွန်တော်ညှိနှိုင်းကော်မတီတွေဆိုတာဖွဲ့စည်းပြီးတော့မှကျွန်တော်တို့တွေအမြင်မပြတ်ထိတွေ့ဆောင်ရွက်ရှိပါတယ်ဆိုတော့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့သဘောထားကတော့ဒါကျွန်တော်တို့ကညီညာရေးကိုပဲအမြဲတမ်းဦးတည်ပြီးတော့မှကျွန်တော်တို့တွေဒီဟုတ်ဖြစ်ပြခဲ့တဲ့အဖြစ်အပျက်တွေကိုလည်းတတ်နိုင်ကြများကျွန်တော်တို့ကသိခံပြီးတော့မှကျွန်တော်တို့တွေဆက်လက်ပြီးတော့မှလှုပ်ဆောင်သွားမယ်ဆိုရဲမူဝါဒနဲ့ကျွန်တော်တို့တွေလှုပ်ဆောင်နေတာဖြစ်ပါတယ်ဆိုတော့အသေးစိတ်ကျွန်တော်တို့တွေထုတ်ပြန်မှုရှိတယ်ဆိုလို့ရှိရင်လည်းနောက်ခါမှလိုအပ်တဲ့အခါမှကျွန်တော်တို့တွေထုတ်ပြန်ပေးသွားပါမယ်ဒီနေရာမှာတော့ကျွန်တော်အသေးစိတ်ပြောပြဖို့မရှိပါဘူးခင်ဗျကျေးဇူးတင်ပါတယ
်ဟုတ်ဟိုဦးစာအဲ့ဒီချင်းပြည်တယ်လို့သခိုင်းတိုင်းတို့မှဒီလက်နက်ကိုင်တွေနဲ့သူတို့ဒေသခံကာကွယ်တပ်ဖွဲ့ဆိုပြီးဖွဲ့ထားတာတွေနဲ့ဖြစ်နေတဲ့အကြောင်းရောဘာခုနမေးတဲ့မေးခွန်းဖြေနိုင်မလားရှင
့်ဆိုတော့ကျွန်တော်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဗျာနိုင်ငံတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့ဟလာနိုင်ငံတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးအတွက်အခုချိန်မှာကျွန်တော်တို့ကဒါတက်မလို့တာတောင်းအောင်အရှိဆုံးပဲဟလာဒီတိုင်းနိုင်ငံမှာဖြစ်နေတဲ့ဟလာဟိုပုံမှန်တမေဦးကြရာဇဝမှုတွေလောက်တောင်မှပဲဒါတီးခံလို့မရဘူးဒါတွေကိုကျွန်တော်တို့ကဒါတွေကိုဖြေရှင်းပြီးတော့မှကျွန်တော်တို့လုံတင်လုံထိုက်တဲ့နည်းတွေနဲ့လုံဆောင်ပြီးတော့မှဒါနိုင်ငံတည်ငြိမ်အေးချမ်းကိုလုံဆောင်ရတာဖြစ်ပါတယ်အခုလိုမျိုးဒီလက်နက်ဆွဲကန်ပြီးတော့လှုပ်လာတယ်ဆိုတဲ့ကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်တည်ငြိမ်အေးချမ်းရေးအတွက်ဒါတက်မလို့မှာတက်မလို့ရဲ့ဒါလက်နက်ကန်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မလို့အနေနဲ့ဘယ်လိုမှကိုကျွန်တော်တို့သီးခံစရာအကြောင်းမရှိပါဘူးကျွန်တော်တို့အားအကြောင်းမလို့ဘယ်လိုမျိုးလုပ်ငန်းတွေတို့တို့လုပ်ရက်တွေအကြံဖက်လုပ်ရက်တွေလက်နက်ဆွဲကန်တဲ့လုပ်ရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေဒီဒါတွေကိုဒါကျွန်တော်တို့လုံတင်လုံထိုက်တဲ့နီလန်းအားလုံးကိုအသုံးပြုပြီးတော့မှကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါတယ်ခင်ဗျကျေးဇူးတင်ပါတယ်